ရွေးကောက်ပွဲရလဒ်ကိုပြန်လည်မှုကြိုးစားခဲ့တဲ့2021ဇန်နဝါရီလ6ရက်လွှတ်တော်စည်းနှင်းမှုမှာအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်နေသူတွေလူငင်းခွင့်ပေးဖို့အတွက်မသင့်ဘူးလို့ရွေးကောက်ခံဒုတိယသမ္မတ GD Vance ကပြောလိုက်ပါတယ်။ငင်းညမ်းစွာဆန္ဒပြသူတွေကိုလူငင်းခွင့်ပေးသင့်ပေမဲ့အဲ့ဒီနေ့တုန်းကအကြမ်းဖက်မှုတွေမှာပါဝင်ကျူးလွန်တာရှိရင်တော့လူငင်းခွင့်ပေးလို့မရဘူးလို့ GD Vance က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောတာပါ။ဒါပေမဲ့လည်းတချို့အမှုတွေအပြစ်ရှိမရှိအဖြူအမဲမကွဲတဲ့ကိစ္စရပ်တွေလည်းရှိတယ်လို့သူကဆိုပါတယ်။သမ္မတဘိုင်ဒန်နိုင်ရခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲကိုလွှတ်တော်ကအတည်ပြုပေးဖို့အတွက်လုပ်နေတဲ့ချိန်မှာ2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာဒီစနပြလူအုပ်ကလွှတ်တော်ကိုစီးနှင်းတဲ့နောက်အထီးကျုံးပုံစံဖြစ်ပြီးတော့ရဲရရှိတရားကြောထိခိုက်တရားရလွှတ်တော်မှတ်တွေလည်းလွှတ်တော်တွေကိုပုံရှောင်ခဲ့ကြပါတယ်။အဲ့ဒီအမှုအတွက်လူပေါင်း1500ကျော်ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားပါတယ်။အကြမ်းဖက်ဖျက်ဆီးမှုတွေမှာမပါတဲ့လူရာကနန်းကိုတော့လွှတ်တော်တဲ့တရားမဝင်ကျူးကျော်ဝင်ရောက်မှုနဲ့ဆွဲချက်တွေတင်ခဲ့ပါတယ်။ကျန်သူတွေကိုတော့ရဲရရှိတွေကိုတိုက်ခိုက်တာအပါဝင်ရာဇဝတ်ပစ်မှုတွေနဲ့ဆွဲချက်တင်ထားတာပါ။ဇန်နဝါရီလ6ရက်အမှုတွေတဲအကြမ်းဖက်မှုတွေကျူးလွန်သူတွေကိုလူငင်းခွင့်မပေးဘူးလို့ Fox သတင်းဌာနမှာ Vance အခုလိုပြောတဲ့ပုံမှာဝေဖန်ချက်တွေလည်းရှိပါတယ်။ဒီပုံမှာ Vance က X လူမှုမီဒီယာကနေတုံ့ပြန်ရမှာအမှုတစ်ခုချင်းအလိုက်ကိုပြန်ပြီးတော့စစ်ဆေးသွားမယ်လို့ရွေးကောက်ခံသမ္မတ Trump ပြောခဲ့တာကိုပြန်လည်ညွှန်ပြောဆိုထားပါတယ်။